2018ခုနှစ်နှစ်သစ်မှာကျင်းပမဲ့27ရာစုပင်လုံတတိယအကြိမ်ညီနာခံမှာသဘောတူညီမှုတွေရဖို့အခြေအတင်ဆွေးနွေးနေရစေနိုင်ငံရေးလုံခြုံရေးကိစ္စတွေအခြေလဲဆွေးနွေးနိုင်ဖို့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့ကြိုတင်ပြင်ဆင်နေကြပါပြီအမျိုးသားပြည်လဲတင့်မြက်ရေးနဲ့ပြည်ပငြိမ်းချမ်းရေးလူထုသဘောထားတွေရယူမယ်နိုင်ငံရေးအဆင့်ဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးအပါအဝင်အပြည့်ရဲ့အဖွဲ့ရှိဖွဲ့စလုံးကသဘောတူခဲ့တဲ့ဆုံးဖြတ်ချက်တွေကိုထိုင်းနိုင်ငံချင်းမိုင်မှာ၅ရက်တာကျင်းပခဲ့တဲ့အစည်းအဝေးပြီးသတင်းထုတ်ပြန်ခဲ့ပါတယ်မဆုမုံကအပြည့်စုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။လာမယ့် January လနောက်ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယကြိမ်27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေ၊ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေ၊အစိုးရအဖွဲ့တက်မတော်ငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေအသီးသီးကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ကအဖွဲ့ခေါင်းဆောင်တွေစုဝေးပြီးလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကစပြီး9ရက်တာစီဝေးပြီးတော့တတိယအကြိမ်ပြည်လုံးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုအကြေလည်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီထဲကမှသဘောတူညီချက်တွေကိုအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့မှာအဖွဲ့ရှိဖွဲ့ပူးပေါင်းပြီးကြေညာချက်ထုတ်ပြန်ပါတယ်။အဓိကကတော့တတိယအကြိမ်ပြည်လုံးညီလာခံမှာနိုင်ငံရေး၊လုံခြုံရေး၊စီးပွားရေး၊နောက်လူမှုရေး၊မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ဌာနကြီး9ရက်ကိုဆွေးနွေးနိုင်မှုသဘောတူညီချက်တွေရရှိခဲ့တာနဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့ကြတာပါ။အပြည့်ရဲ့ရှစ်ဖွဲ့ဆုံးဖြတ်ခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးအစည်းအဝေးကိုဥဆောင်ကျင်းပတက်ရောက်ခဲ့သူအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ MCASEO အဖွဲ့ဝင်တဦးဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးဆောင်နိုင်ရက်ကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီအဓိကကတော့လာမယ့်27ရာစုပြင်လို့ဒီတတိယအစည်းအဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့လုံခြုံရေးကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပေါ့အဲ့ဒါကိုလည်း UPDJC တို့ GIC အမှုတော်ကလည်းအပြီးမှပြုပြီးသားဖြစ်ပါလားအဲ့ဒီဖြစ်တဲ့အတွက်ဒီအဓိကဏ္ဍနှစ်ခုကိုဦးစားပေးပြီးတော့ဒီအလို့သဘောတရားဝင်ရောပေါ့လေပါဝင်ဆွေးနွေးနိုင်မဲ့လူတွေရွေးချယ်ပြီးတော့တာဝန်ပေးရတာပေါ့ကဏ္ဍ၅ရာစလုံးကိုဆွေးနွေးနိုင်မဲ့ဒီချုပ်တင်ပြင်ဆင်တဲ့ဟာလည်းပါပါတယ်အဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲရဲ့ဆက်ဝင်ပါဆိုပြီးတော့အစည်းအဝေးရနေပြီးတော့အတူပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးပါအဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခိုးဦးကာကအခုလိုရှင်းပြပါတယ်
လမ္မထူရတဲ့အဖွဲ့တွေကပမာချရဆိုရင်ကျွန်တော်တို့ဒီ RCSL ပေါ်လေရှမ်းကတော့အခုလှုပ်ဖို့ပြင်နေပါပြီလှုပ်လဲစားလှုပ်နေပါပြီနော် link ဈေးမှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီတိုင်းပွဲတွေလည်းတချို့မူဆယ်တို့ကျွန်တော်တို့အာ link ဈေးတို့မှာလုပ်နေပါလားဘို့ပေါ်ရခိုင်ကတော့မလွယ်သေးဘူးဘယ်ရှူတော့မှာပဲကြီးကြီးမလွယ်သေးတော့ရခိုင်ကတော့အမျိုးသားဖြစ်နိုင်တဲ့ဆွေးနွေးပွဲအတွက်ကတော့တို့နည်းနည်းစောင့်အောင်ဒါပေမဲ့ RCSL ကတော့ဒီဇန်နဝါရီလထဲမှာအပီစီလုပ်နိုင်မယ့်အခြေအနေရှိကောင်းရှိပါတယ်။အငင်းပွားဖို့အသိမရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သိုးနိုင်တာကဒီလုံခြုံရေးကဏ္ဍလွဲလို့ပါလေ။ကဏ္ဍအားလုံးကတော့ဒီအစင်ချောပါလေ။ကြည့်ရတာတော့အရင်ကဆွေးနွေးပြီးသားလုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအချိန်ဆုံးကသူသဘောတူချက်မရတဲ့ခါကျတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလို့သဘောစတဲ့ဆွေးနွေးပြီးတော့ညှိရမယ်သဘောတော့ရှိပါတယ်။ဒါကြောင့်လို့သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆွေးနွေးတိုင်ပင်ရင်တော့လုံခြုံရေးကဏ္ဍမှာနည်းနည်းလေးတိစို့နေတဲ့ကြံပနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့ချစ်ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရှေ့ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါတယ်။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် MCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့27ရာစုပြည်လုံးညီလာခံခေါ်ယူပြီးတခြားပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုစူးစမ်းခဲ့တာအခုဆိုရင်တတိယအကြိမ်ညီလာခံအထိကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ရှင်။